မြန်မာနိုင်ငံမှာဆက်ရနာသိနေကြတဲ့ကအကြမ်းမဖက်တဲ့အာဏာပိဆိုင်ရေး CDM လုပ်နေကြတဲ့နိုင်ငံဝန်ထမ်းတွေကိုတရားစွဲဆိုထားတဲ့ပေါ်ပြန်ရုပ်သိမ်းနိုင်ခြင်းနဲ့ short ပေါ်ပြစ်ဒဏ်ချမှတ်ပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်ခြင်းရှိတာတွေကိုစစ်ကောင်စီကထုတ်ပြန်ပါတယ်။ CDM လုပ်နေတဲ့ဝန်ထမ်းတချို့မိသားစုစာဝတ်နေရေးအခက်အခဲကြောင့်ပြန်ပြီးတော့တာဝန်ထမ်းဆောင်နေကြတယ်လို့အများစုကတော့လုပ်ငန်းခွင်ပြန်ဝင်ဖို့ညှင်းဆုံနေဆဲရှိတဲ့ကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကတော့ပြပါမယ်ခင်ဗျာ။
CDM ကြောင့်ဖြစ်ဖြစ်ဆန္ဒပြလှုပ်ရှားမှုတွေကြောင့်ဖြစ်ဖြစ်အရေးယူခံရတဲ့ဝန်ထမ်းတွေအနေနဲ့သက်ဆိုင်ရာဝန်ထမ်းအဖွဲ့အကြီးအကဲတွေရှိအယူခံလွှာတင်ပြီးတော့အဲ့ဒီအပေါ်ဝန်ထမ်းအဖွဲ့အစည်းတွေကတဦးချင်းစီအလိုက်ပြန်လည်သုံးသပ်မယ်လို့ကြေညာထားပါတယ်။အဲ့ဒီသုံးသပ်ဆုံးဖြတ်ချက်အရပြည်ထောင်တွေကယုံသိမ့်ပြီးတာဝန်ပြန်ထမ်းဆောင်နိုင်တယ်လို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကထုတ်ပြန်ခဲ့တာပါ။တစ်ချိန်တည်းမှာပဲ CDM လုပ်နေတဲ့ဝန်ထမ်းတွေအနေနဲ့လုပ်ငန်းတာဝန်တွေကိုပြန်လာကြဖို့လည်းဖိတ်ခေါ်ထားပါတယ်။CDM လှုပ်ရှားမှုမှာပါဝင်ပြီးတရားစွဲဆိုခံထားရတဲ့သူတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့စစ်ကောင်စီကထုတ်ပြန်ခဲ့တဲ့အပေါ်ပဲခူးတိုင်းအခြေခံပညာလှုပ်သားများတမကတာဝန်ရှိသူကိုဆိုင်တော်လင်းကအခုလိုပြောပါဗျာ
။ပါလူမျိုးရွေးချယ်တဲ့အစိုးရရန်တရားမှာပဲလှုပ်လုံမယ်။ဒီလိုမျိုးမတရားအတ္တမအလားသိမ့်လိုက်တဲ့စစ်ကောင်စီအောက်မှာအလုံးလုံးနိုင်လို့ဆိုပြီးတော့ Cyber Disobedience Movement လုပ်တာပေါ့။ဒါတော့ကျွန်တော်တို့ကတော့ပြန်ပြီးတော့သူအမှုဖွင့်တာမဖွင့်တာကျွန်တော်တို့ပေါ်တော့ဘာမှတက်ရောက်မှာတော့မဟုတ်ဘူး။ဒါတွေကကျွန်တော်တို့ကိုထောင်ချောက်ရှင်ဖမ်းတာလို့ပဲကျွန်တော်တို့ကမြင်နေ။ CDN လောက်တဲ့ဆိုကြရတော့ကျွန်တော်တို့ကဒါကနေအဆုံးမိသွားဖို့ပဲလေ
။အကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့တချို့ဝန်ထမ်းတွေဟာလည်းအကြောင်းအမျိုးမျိုးကြောင့်ပြန်လည်တာဝန်ထမ်းဆောင်တာတွေရှိခဲ့ပြီးတော့မကွေးတိုင်းရင်းနှံမြေမှာဆိုရင်ဝန်ထမ်း900နီးပါးတာဝန်ပြန်လည်ထမ်းဆောင်နေကြတယ်လို့ဝန်ထမ်းတဦးကပြောပါတယ
်ကျွန်တော်တို့ကတဖီးလုံးဆိုရင်တစ်ထောင်ကျော်ရှိရတာတစ်ထောင်ကျော်ရှိတာကိုကျွန်တော်တို့စားစားနှစ်နာရီပိုင်းရှိရနေမှာကျွန်တော်တို့စားပြီးစီပြန်လုပ်ကြတယ်စီပြန်စားလုပ်ကြပြီးတချို့ကျွန်တော်တို့အိုက်နောက်ပိုင်းမှာ16ရက်ဆိုပြီးတော့သူတို့ expire ပြီးတော့အလုပ်မစင်းရင်ဘာလုပ်မလဲညာလုပ်မလဲဆိုပြန်ပို့တောက်တဲ့ဝန်ထမ်းကမိသားစုအခက်အခဲကြောင့်ကြောက်တဲ့ဝန်ထမ်းကတချို့ကကျွန်တော်တို့ကပြန်ဝင်ကြတာပေါ့အလုပ်ဆင်းကြတာပေါ့ဒါနဲ့ကျွန်တော်တို့တချို့ဟွာဖြစ်တာတွေဆင်းအဲ့လိုပဲသူတို့ pressure ပင်းပင်းရနေပြီအခု24ရက်နေမှာပြည့်ရထရရှာမှာကြာတော်တော်လေးပြန်လာသွားရဲ့ဗျအခက်အခဲမျိုးစုံနဲ့ကြာလေလာစားလည်းမရဆိုဝန်ထမ်းတွေအလိုလိုမှဒီဝန်ထမ်းကိုဒီလာစားကိုမိခိုးပြီးစားနေရတာဆိုတော့ကြာတော့ဟိုကတင်ရနေရလိုင်းကန်းလည်းမရှိဆိုတော့နည်းနည်းပါသွားတာရှိရဲ့ဗျဒီလောက်များများဆို900ကျော်လောက်တော့ကျွန်တော်စီမှာပြန်ဝင်နေက
ြအကြမ်းမဖက်အာနာဖီဆိုင်ရေးလှုပ်ရှားမှုတွေမှာပါဝင်တာကြောင့်ဖမ်းဝရန်ထုတ်ခံထားရတဲ့ဝန်ထမ်းတဦးကတော့လက်ရှိစစ်ကောင်စီကိုအယုံကြည်မရှိသလိုဘလို့နည်းနဲ့မှစစ်ကောင်စီလက်အောက်မှာအလုပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ
်။သိကြတယ်ကျွန်တော်တို့ကမနိုင်မရှိပဲမနိုင်မရှိမဲ့ကျွန်တော်တို့ကတော့ဒီကောင်စီအောက်ကတော့တောက်ပြီးတော့လုပ်မလုပ်ဘူး။ဟုတ်ကဲ့သူတို့အောက်ကတော့ကျွန်တော်တို့ပြန်သွားလို့လုပ်ဖို့အစီအစဉ်လုံးဝမရှိဘူး။ကျွန်တော်တို့ဒီလိုနဲ့ဒီအောင်ရရတဲ့နေကကျွန်တော်ရုံးတက်တတ်ဘူးလို့
။အမိမဖော်လို့တဲ့ရှင်းနေတူကတော့ကျေးမုံသတင်းစာမှာဖော်ပြထားတဲ့ဝန်ထမ်းတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့နဲ့တရားစွဲဆိုထားတာတွေကိုပြန်ရုပ်သိမ်းပေးမယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်မြင်တဲ့အမြင်ကတော့သူကပြောလဲဆိုတော့ဒီနိုင်ငံတော်ဒီမောင်ချုပ်ကောင်စီကသူကဆွဲထားတဲ့အားနဲ့ချင်းချောက်ပြီးတော့နော်ဟိုအရင်ကတော့ကျွန်တော်တို့ကဒီဥပဒေကြောင်းကြီးကတရားစွဲဆိုမယ်ဆိုတဲ့အားနဲ့ကျွန်တော်တို့လူတွေကိုဟိုချင်းချောက်ထားရတယ်ပေါ့လေဒီဝန်ထမ်းတွေကိုအခုတော့ပြန်ပြီးတော့ဟိုချော့လိုက်ထောက်လိုက်အခြေအနေပေါ်မူတည်ပြီးတော့သူကနော်ပြန်ပြီးဝင်လာအောင်ကျွန်တော်တို့ဒီအာဆီယံစီးပွားရေးပြီးတဲ့အခါမှာလည်းနိုင်ငံရေးအခြေအနေပြန်ဖြစ်လာတယ်ဆိုတော့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေဟာလည်းပုံစံအမျိုးမျိုးနဲ့ဒီကနေ့အထိဆက်ရှိနေသေးတယ်လို့ဆန္ဒပြလှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရတာတွေတရားစွဲဆိုခံရတာတွေနဲ့တေဆုံးဒဏ်ရာရတာတွေလည်းရှိနေပါသေးတယ်ခင်ဗျာ